မြန်မာနိုင်ငံရဲတပ်ဖွဲ့ကသူတို့ရဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားရဲ့အမည်အရင်းအပါအဝင်အမှုမှာပါရှိတဲ့အချက်အလက်တွေကိုလူမှုကွန်ရက်မှာချပြခဲ့တာနဲ့ပတ်သက်ပြီးတော့ဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညီစွန်းနေတာကြောင့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးပြီးတော့ဆက်လက်ဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့ပြည်သူ့လွှတ်တော်အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကိုယ်တိုင်ကလည်းတရားစွဲဆိုခြင်းနဲ့ဆန္ဒရှိကြောင်းသတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ
်လိမ်ပိုင်းဆိုင်ရာကျူးလွန်ခံထားရတဲ့၃နှစ်အရွယ်မိန်းကလေးဗစ်တိုးရီးယားရဲ့အမည်ရင်းနဲ့သူမိဘတွေရဲ့ကိုယ်ရေးအချက်အလက်တွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကမနေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပြီး Facebook လူမှုကွန်ရက်မှာလည်းတင်ခဲ့ပါတယ်။ဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညှိစွန်းနေတယ်လို့ဥပဒေပညာရှင်တွေကဝေဖန်ထောက်ပြကြသလိုအများပြည်သူကလည်းကန့်ကွက်ရှုတ်ချခဲ့ပါတယ်။ရဲတပ်ဖွဲ့အနေနဲ့အခုလိုလှုပ်ဆောင်ခဲ့တာဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေကိုမတိခဲ့လို့လုပ်တာမျိုးမဖြစ်နိုင်ဘူးလို့အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်တာဒေါခင်စိုးစိုးကြီးကပြောပါတယ
်။ကျူးလွန်ခံရတဲ့ကလေးပဲဖြစ်စေ၊တက်တည်ပါတဲ့ကလေးပဲဖြစ်စေ၊သူနဲ့သက်ဆိုင်တဲ့သူတွေကလည်းထုတ်ဖော်မပြော။ဒါကြောင့်မလို့ဗစ်တိုးရီးယား case ပါဆိုကျွန်တော်တို့အမြဲတမ်းစောင့်ကြည့်နေတာ။ဟာဘာလို့ပြောကြတာလဲ။ပြောတဲ့အချိန်မှာနောက်ဆုံးအခုကျူးလွန်ခံလိုက်ရတဲ့ကလေးပေါ့နော်။ဒါတက်တည်သူကတရားလိုဖြစ်လဲ။ဒါစစ်ဆေးခံနေရတဲ့အချိန်မှာဒါမြန်မာနိုင်ငံရဲ့တပ်ဖွဲ့အနေနဲ့ကဒီအချက်ကတော့ကျွန်တော်တို့လည်းစဉ်းစားပါတယ်။လုံးဝမသိတာ။ကလေးငယ်အခွင့်အရေးဆိုင်ရာဥပဒေကိုမသိတာလားဒါတော့မဖြစ်လဲမဖြစ်သင့်ဘူးမဖြစ်လဲမဖြစ်နိုင်ဘူးလို့ဒါကျွန်တော်တို့ယူဆ
မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ဗစ်တိုးရီးယားအမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကို Facebook လူမှုကွန်ရက်မှာထုတ်ပြပြီးပြန်လည်ဖြုတ်ချခဲ့ပေမဲ့တော်တော်များများပြန့်နှံ့သွားတာကြောင့်ကလေးငယ်အတွက်နင်နာရသလိုမိဘတွေလည်းထိခိုက်ခံစားရတယ်လို့ဒေါက်တာခင်စိုးစိုးကြီးကပြောပါတယ်ဒီကိစ္စအပေါ်မြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေအနေနဲ့ဘလို့အရေးယူဆောင်ရွက်သွားမယ်ဆိုတာကိုမေးရမယ့်အချိန်ရောက်နေပြီလို့လည်းပြောပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရက်နဲ့ပတ်သက်ပြီးဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကတော့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုတရားစွဲဆိုဖို့ဆန္ဒရှိတာကိုသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုနေတာဖြစ်ပြီးဗစ်တိုးရီးယားအမှုရဲ့ကျူးလွန်သူတရားခဏ်အစစ်အမှန်ပေါ်ပေါက်ရေးအတွက်အနီးကပ်ဝန်ရံသူတဦးဖြစ်တဲ့ကိုတက်ကမွန်းညိုကတော့
ဥပဒေပညာရှင်တွေနဲ့နိုင်တိုင်ပင်တဲ့အခါမှာဆိုလို့ရှိရင်တရားပေါင်းညတာမျိုးဆိုလို့ရှိဥပမာအပြင်ကျွန်တော်တို့ကဒီတရားရုံးမှာတက်တဲ့ဝင်တော့ကလေးတယောက်ရဲ့အမည်နာမကိုထည့်ပြီးပြောအောင်ဆိုတာဒါကလေးတကယ်ခွင့်ရင်းနဲ့ဆိုင်ဥပဒေမှာပါရှိပြီးသားဒါကတရားပေါင်းညရယ်ဆိုတော့လည်းခုနပြောလို့ကျန်တဲ့ညနိုင်တာတွေရှိနေသေးလားဆိုကျွန်တော်ပြန်ပြီးဆက်လက်ရှာဖွေမယ်ဥပမာအပြင်သမီးလေးဖြစ်ဖြစ်ရောမမရောနိုင်ငံဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ privacy ကိုချိုးဖောက်ပြီးကြမှာနာမည်ကိုဖော်ပြတာသိနိုင်လို့လုံးနဲ့ညမညဆိုတာမျိုးတွေ66ကကြီးနဲ့ညမညဆိုတာမျိုးကျွန်တော်ပြန်လက်ရှာဖွေမယ်ရှာဖွေပြီးတော့လိုအပ်တဲ့ဆက်လက်ဆောင်ရွက်တော့ပါမယ်ဟုတ်ကဲ့ပါ
ကလေးငယ်ဗစ်တိုးရီးယားရဲ့အမည်ရင်းကိုဖော်ထုတ်ခဲ့ပြီးမိသားစုကိုယ်ရေးကိုယ်တိုင်အချက်အလက်တွေကိုပါထုတ်ပြခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရက်အပေါ်ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူသားမကပဲအမှုမှန်ပေါ်ပေါက်ရေးအတွက်ဝန်ရံသူတွေအပါအဝင်ဥပဒေပညာရှင်တွေကလည်းတရားစွဲဆိုနိုင်မှုအတွက်ပြင်ဆင်နေတာပါ